တိဘက်မြို့တော်လာဆာမှာမနေ့ကဆန္ဒပြပွဲအတွင်းလူ၁၀ယောက်ထက်မနည်းသေဆုံးခဲ့ရပြီးတဲ့နောက်တရုတ်လုံခြုံရေးတပ်တွေအကြီးအကျယ်ချထားလို့ငြိမ်နေကြပါတယ်။လမ်းတွေအတော်များများလူတွေမဝင်ရလို့ပိတ်ပင်ထားတာကြောင့်မနေ့တုန်းကနဲ့မတူတော့ပဲလမ်းသွားလမ်းလာစိတ်ကိုနည်းနေတယ်လို့မျက်မြင်များကပြောဆိုပါတယ်။တောက်ကြနေ့ကန့်ကွက်ဆန္ဒပြပွဲကိုစူပူအကြမ်းဖက်လုပ်ရဖြစ်တဲ့စူပူသူများကြောင့်အပြစ်မဲ့အရသာ၁၀ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့တရုတ်အစိုးရဆန်ဝါသတင်းအေဂျင်စီကပေါ်ပြပါတယ်။တိဘက်၂၀ကျော်သေဆုံးခဲ့ရကြောင်းလာဆာမြို့ကန်ဒေသသားများကဗီတိဘက်ဌာနကိုပြောဆိုပါတယ်။အိန္ဒိယနိုင်ငံရှိအဝေးရောက်တိဘက်အစိုးရအဖွဲ့ကသေဆုံးသူ30ရှိကြောင်းအတည်ပြုနိုင်ပြီးအတည်ပြုလို့မရသေးတဲ့သတင်းများအရသေဆုံးသူ100ထိရှိနိုင်ကြောင်းကြေညာလိုက်ပါတယ်။တစ်ဖက်စလုံးကစူပူမှုတွေဆောင်ကြပါလို့တိဘက်ဘာသာရေးကောင်းဆောင်ဖုန်းတော်ကြီးဒလိုင်လာမကပန်ကြားထားပါတယ်။